ထိုင်းနိုင်ငံမှာအတိုက်ခံတွေရဲ့စန့်ကျင်ဆန္ဒပြပွဲတွေနဲ့အတူရွေးကောက်ပွဲကော်မရှင်ကရက်ရွှေကိုတိုက်တွန်းထားပေမဲ့အစိုးရကတော့ရှေ့လာမဲ့ဖေဖော်ဝါရီလ၂ရက်နေ့မှာစီစဉ်ထားတဲ့အတိုင်းရွေးကောက်ပွဲတွေကျင်းပမှာဖြစ်တဲ့အကြောင်းပြောလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ရင်းလက်ရှင်နာဝတ်နဲ့အစိုးရဖွဲ့ဝင်တွေတွေ့ဆုံဆွေးနွေးခဲ့ပြီးနောက်မှာပဲကြေညာချက်ထွက်ပေါ်လာတာပါ။ဝန်ကြီးချုပ်ကတော့လူလူရဲ့ခွင့်ရေးကိုဦးစားပေးဖို့ကအရေးကြီးတဲ့အကြောင်းနဲ့ရွေးကောက်ပွဲတွေကိုရက်ရွှေဖို့လည်းသူ့မှာအခွင့်အာဏာမရှိဘူးလို့ပြောခဲ့ပါတယ်။ဘန်ကောက်မြို့တော်မှာအတိုက်ခံတွေဆန္ဒပြနေကြတာ၃ရက်မြောက်လာတဲ့နေ့မှာပဲကျင်းပခဲ့တဲ့ဒီကနေ့အစည်းအဝေးပွဲကိုတော့အထက်ကအတိုက်ခံနိုင်ငံရေးခေါင်းဆောင်တွေမတက်ခဲ့ကြပါဘူး။မျှော်လင့်ထားတဲ့အတိုင်းအတိုက်ခံခေါင်းဆောင်စုသက်တန်စုပန်းကတော့ပြုတ်ရင်ပြောင်းလဲမှုတွေနဲ့ဝန်ကြီးချုပ်ရာထူးကစင်မပေမချင်းရွေးကောက်ပွဲတွေမကျင်းပသင့်ဘူးဆိုပြီးအစိုးရရဲ့ကြေညာချက်ကိုဖော်ချပါခဲ့ပါတယ်။နိုင်ငံရေးတင်မာမှုတွေကြီးထွားလာနေချိန်မှာပဲသူတို့တန်ရုံပရိပကတ်အနေချင်းဖြစ်ပွားခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေတာပါ။တိုက်ခံတွေဒပိတ်စကန်ပွင့်လင်းထားတဲ့ဘန်ကောက်မြို့ကကုန်တိုက်တစ်ခုအနည်းဒီကနေ့အစောပိုင်းကပြစ်ခတ်မှုတစ်ခုဖြစ်ပွားရမှာလဲအမျိုးသမီးတူနဲ့အမျိုးသားတူထိခိုက်ဒဏ်ရာအနေချင်းရခဲ့တဲ့အကြောင်းအာဏာပိုင်ကပြောပါတယ်အတိုက်ခံခေါင်းဆောင်လက်ဖြစ်ဝန်ကြီးချုပ်ဟောင်းလည်းဖြစ်တဲ့အပိစစ်ဝေချာကြီးရဲ့အင်ခေါင်မိုးပေါ်ကိုလည်းမီရှူမီပန်းလိုပောက်ကွဲစေတဲ့ပစ္စည်းတစ်ခုနဲ့အပေါက်ခံခဲ့ရတဲ့အတွက်ရဲကစုံစမ်းနေပါတယ်မင်းညာပိုင်းကတိုက်ခတ်မှုကြောင့်နေခေါင်မိုးအနှဲငယ်ပျက်စီးသွားခဲ့ပေမဲ့ဝန်ကြီးချုပ်ဟောင်းကတော့အခင်းဖြစ်ပွားချိန်အိမ်မှာမရှိတယ်လို့တခြားသူတွေလည်းအနာတရားဖြစ်တာမျိုးတော့မရှိခဲ့ပါဘူး